Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ View America တိုင်းရဲ့2023ခုနှစ်အောက်တိုဘာလ30ရက်နေ့တနင်္လာနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုဒီလိုက်ဒိုမီတာ3249နဲ့လိုက်လံမီတာ190ကနေပြီးတော့ဖမ်းယူနိုင်နိုင်ပါတယ်ဒီမနက်အစီအစဉ်မှုကတော့ကျွန်တော်တားညူပါဂါဇာစစ်ပွဲဟာဒုတိယဆင့်ကိုဝင်ရောက်သွားပြီးဖြစ်ပြီးတော့စစ်ကကြာရှည်ခက်ခဲလိမ့်မယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောလိုက်ပါတယ်စစ်ပြီးသွားတဲ့အခါမှာတော့နိုင်ငံနှစ်နိုင်ငံတီထောင်ဖြည့်ရှင်သဘောတူညီချက်ရအောင်လို့အားထုတ်ကြဖို့ American သမ္မတက Israel နဲ့ Arab ခေါင်းဆောင်တွေကိုတောင်းဆိုပါတယ်တိယသမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်တို့တွေ့ဆုံကြမဲ့လမ်းကမချောမွေ့လှဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေအပြင်အပတ်စဉ်စီစဉ်နေဖြစ်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးကံကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများမြင်ကွင်းကျန်မှတ်စုနဲ့ထူးခြားဆန်းပြသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဂါဇာစစ်ပွဲကဒုတိယဆင့်ကိုဝင်ရောက်သွားပြီးဖြစ်ပြီးစစ်ကကြားရှိခက်ခဲလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာညာဟုကစနေနေ့ညတိုင်းငံလုံးကိုပြောကြားတဲ့မိန့်ခွန်းမှာပြောကြားလိုက်ပါတယ်။ကြီးရည်လေးတိုက်ပွဲအားလုံးကိုအစ္စရေးကတိုးချဲ့လိုက်ပြီးကျယ်ပြန့်တဲ့မြေပြင်ထိုးစစ်မလားမီမှာတိုက်ခိုက်မှုတွေကပြင်းထန်လိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်။တိုက်မလားသိမလားဆိုတဲ့ဖြစ်နိုင်ခြေနှစ်ခုကိုနိုင်ငံတွေရင်ဆိုင်ရတဲ့ကာလတွေရှိပါတယ်လို့နာတာညာဟုကဆိုပါတယ်။ဒီစံတမှုကိုကျွန်တော်တို့အခုရင်ဆိုင်နေရပါပြီလို့အစ္စရေးဝန်ကြီးချုပ်ကပြောသွားပါတယ်။ဒါဟာစစ်ရဲ့ဒုတိယဆင့်ဖြစ်ပါတယ်။ရီမန်ချက်တွေကရှင်းပါတယ်။ဟာမတ်ရဲ့စစ်ရဲနဲ့အစိုးရစွမ်းဆောင်ရည်တွေကိုဖျက်ဆီးပြီးအဖမ်းခံသူတွေကိုအင်ကိုပြန်ခေါ်ဖို့ဖြစ်ပါတယ်လို့သတင်းတော်တွေကပြောကြပါတယ်။ဂါဇာမှာတော့အစ္စရေးကလေကြောင်းကဆက်လက်ပုံကျဲတိုက်ခိုက်နေပါတယ်။တိုက်ဆုံသူ8000ကျော်သွားပြီလို့ဂါဇာကျန်းမာရေးဌာနကဆိုပါတယ်။လူထောင်ပေါင်းများစွာအကူလသမကအကူညီပေးကိုတော်ကိုဖောက်လိုက်ကြပြီးဂျုံနဲ့အခြားအခြေခံပစ္စည်းတွေကိုယူသွားကြတယ်လို့ကုလသမကကတနင်္ဂနွေနေ့ကပြောပါတယ်စစ်ကြီးပြီးတော့တဲ့အခါမှာနိုင်ငံနိုင်ငံတီထောင်ဖြည့်ရှင်းသဘောတူညီချက်ကိုရရှိအောင်အားထုတ်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးနဲ့အာရဗ်ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်အစ္စရေးကိုဟားမတ်စ်ကတိုက်ခိုက်ဖို့တည့်ရက်လို့အောက်တိုဘာ6ရက်နေ့အခြေအနေတိုင်းပြန်သွားလို့မဖြစ်တော့ပါဘူးလို့သမ္မတဘိုင်ဒန်ကသတင်းနောက်တွေကိုပြောပါတယ်ဒီကရပအစ္စရေးဝန်ကြီးချုပ်နတယာဟုနဲ့တယ်လီဖုန်းကနေစကားပြောခဲ့တဲ့တုန်းကလည်းအဒီသဘောကိုပဲသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်လို့အင်ဂျီရောကဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံထူထောင်အပြန်အလှန်အသိမှတ်ပြုရေးဟာ2014ငြိမ်းချမ်းရေးဆွေးနွေးပွဲပြတ်သွားရမှလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဘိုင်ဒန်အနေနဲ့ပါလက်စတိုင်းနိုင်ငံတော်ကိစ္စကိုပြောခဲ့ပြီးမြေပြင်အခြေအနေကဒီစကားကိုပြောဖို့မရင်မဲ့သေးဘူးလို့မနစ်အနောက်ဘက်ကခရီးစဉ်မှာဆိုခဲ့ပါသေးတယ်။ဘိုင်ဒန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာလည်းအစ္စရေးနဲ့အာရဗ်အင်ဂျီချင်းနိုင်ငံတွေပုံမှန်ဆက်ဆံရေးကိုဦးစားပေးလုပ်ငန်းစဉ်ဖြစ်ထားခဲ့တာပါဒါပေမဲ့အခုဘုံကျဲဓာတ်တွေနဲ့တိုက်ပွဲတွေရပ်သွားခဲ့ရင်ပါလက်စတိုင်းနိုင်ငံတော်ထူထောင်ရေးကိုတည်တူပြုလို့မရတော့ဘူးလို့သမ္မတဘိုင်ဒန်ကစတင်ပြောဆိုထားခဲ့တာလည်းဖြစ်ပါတယ်အီရန်နိုင်ငံကစစ်ကြေပြတ်သွားမှာကိုဘယ်လိုလားဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးကတတင်းကနေနေ့ကပြောကြားလိုက်ပါတယ်ဟာမတ်စ်သွေးကြွတွေကအစ္စရေးကိုအောက်တိုဘာ9ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစ္စရေး1400တိုက်ဆုံးခဲ့ပြီးလူ130ကျော်ကိုဖမ်းဆီးသွားပြီးတဲ့နောက်အစ္စရေးကဂါဇာကမ်းမြောင်ကိုဘုံးကျဲတိုက်ခိုက်ခဲ့တဲ့အပြင်မြေပြင်စစ်ဆေးရေးကိုလည်းစဖို့ပြိုးလိုက်ပြီးဖြစ်ပါတယ် CNN ရဲ့ရုပ်မြင်သံကြားနဲ့တွေ့ဆုံအမှအီရန်နိုင်ငံခြားရေးဝန်ကြီးအမီရာဒိုလာဟီယန်ကအခုလိုပြောလိုက်တာဖြစ်ပါတယ်အစ္စရေးကိုတိုက်ခိုက်ဖို့ဟာမတ်စ်ကစီစဉ်နေတာကိုအီရန်ကသိပွဲရှိတယ်လို့အမေရိကန်ကတော့ဆိုပါတယ်ဒါပေမဲ့ဟာမတ်စ်ရဲ့တိုက်ခိုက်မှုကြောင့်အီရန်ကောင်းဆောင်တို့အာသစ်သွားခဲ့ကြကြောင်းကတူအမေရိကထောက်လိုက်အစိုးရခန်းစာတွေကပြောတယ်လို့ writer သတင်းကဆိုပါတယ်။အီရန်နဲ့အခုဟာမတ်စ်တိုက်ခိုက်မှုကြောင့်အခြေဆက်ရှိတယ်လို့ဆွဆွဲပြောဆိုထားတွေကိုအခြေညစ်မရှိတဲ့ပြောဆိုချက်တွေဖြစ်အီရန်နိုင်ငံခြားရေးဝန်ကြီးက CNN ကိုပြောပါတယ်။
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
တနည်းအားဖြင့်မနက်ခင်းသတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်အစ္စရေးနဲ့ဟာမတ်စ်အကြမ်းမှာအပြစ်ခတ်ရစဲကြပြီးဟာမတ်စ်ကဖမ်းဆီးထားတဲ့သံစားကန်တွေကိုပြန်လွတ်ပေးဖို့ ပုံရံမင်းကြီးကတင်းငွေတွေကတောင်းဆိုလိုက်ပါတယ်။ညက်ကိုမော်ဒမာမြတ်စစ်ကိုရကြပါစစ်ဆိုတာအမြဲအရှုံးကြီးပါပဲလို့ပုံရံမင်းကြီးဖရန်စစ်ကဆက်ပြီးပြောပါတယ်။အထူးသဖြင့်ဂါဇာမှာလူသားချင်းစာနာထောက်ထားရေးအတွက်နေရာရှိပါစေ။ဖမ်းဆီးထားတဲ့ဒဇန်ခန်တွေကိုလည်းချက်ချင်းလွှတ်ကြပါလို့ပုံရံမင်းကြီးကတောင်းဆိုလိုက်ပါတယ်။နော်ဝေးနိုင်ငံရဲ့ဝန်ကြီးချုပ်ကတော့အောက်တိုဘာလ9ရက်ဟားမတ်ရဲ့တိုက်ခိုက်မှုကိုအစ္စရေးတုံ့ပြန်မှုကအချိုးမကြီးပြင်းထန်လာတယ်လို့တနင်္ဂနွေနေ့ကဝေဖန်လိုက်ပါတယ်။ဟားမတ်ရဲ့တိုက်ခိုက်မှုကြောင့်အစ္စရေးထောက်လျာတေဆုံးခဲ့ပြီး130ကိုဖမ်းဆီးသွားတဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်။လက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကဘုံကျဲတိုက်ခိုက်တာကြောင့်ဂါဇာမှာပါလက်စတိုင်း8000ကျော်တေဆုံးခဲ့ပြီးလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကလည်းပြောပါတယ်။နိုင်ငံတကာဥပဒေတွေကတုံ့ပြန်ရမှာအချိုးညီရမယ်လို့ဆိုပါတယ်။အရက်သားတွေထိခိုက်ဆုံးရှုံးနိုင်တာကိုထက်သွင်းစဉ်းစားရမယ်လို့လည်းပြောပါတယ်။လူသားချင်းစာနာထောက်ထားရေးဥပဒေကဒီအပေါ်မှာအလွန်ကိုရှင်းရှင်းပြောထားတာပါ။အကန့်အသတ်ထက်အများကြီးကြော်လွန်နေပြီထင်ပါတယ်လို့နော်ဝေးဝန်ကြီးချုပ် Jonas Gahr Støre ကအစိုးရပိုင်းရေဒီယို NRK ကိုပြောကြားခဲ့ပါတယ်။တရုတ်တပ်ပြရရှီကျင်းပင်နဲ့အမေရိကန်တပ်ပြရဂျိုးဘိုင်တန်တို့တွေ့ဆုံကြမယ်လမ်းကမချောမွေးလာသေးဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ရလကောင်းတွေရရှိဖို့နှစ်ဖက်လုံးအတူတကွလှုပ်ကြပါမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်တာပါဝါရှင်တန်သုံးရက်ခီးစဉ်အတွင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမှာနိုဝင်ဘာလကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံစည်းဝေးမှာသမ္မတအမှုတွေ့ဆုံနိုင်ဖို့အတွက်နှစ်ဖက်ဆွေးနွေးလှုပ်ဆောင်သွားကြဖို့သဘောတူကြပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုမဟာဗျူဟာအတိုက်ဝန်းရဲ့အဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြန်လည်ပေါင်းချုပ်သတင်းထုတ်ပြန်ရမှာနှစ်နိုင်ငံသွားရမယ့်လမ်းကမချောမွေးလာဘူးလို့ပြောခဲ့တာပါဖြည့်ရှင်းရမယ့်ပြဿနာတွေအများကြီးရှိနေသေးပြီးဆက်လက်ပြောဆိုဆွေးနွေးတာကနှစ်ဖက်လုံးအတွက်လိုအပ်သလိုအကျိုးရှိပါလိမ့်မယ်လို့လည်းယုံကြည်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်ကဆိုပါတယ်ကမ္ဘာကြီးရဲ့မရေရာတဲ့အခြေအနေကြားမှာပဲဆွေရင်ဆရာရိတ်ခါတို့မရှိမဖြစ်ပစ္စည်းတွေရဲ့ထုတ်လုပ်မှုဂွင်းဆက်ချောမွေအောင်လှုပ်ဆောင်ကြဖို့အတွက် G7 တို့အတူတူကြပြီးချမ်းသာတဲ့ဒီမိုကရေစီထိပ်သီး9နိုင်ငံကတန်ဋိဌာန်ပြုလုပ်ကြပါတယ်ဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပခဲ့တဲ့ G7 နိုင်ငံတွေကတာဝန်ရှိသူတွေကသူတို့ခေါ်လွတ်လပ်ပြတ်တဲ့ကုန်သွယ်ရေးစနစ်ကိုထိမ့်သိမ့်ဖို့လဲတနင်္ဂနွေနေ့ကသတင်းထုတ်ပြန်ချက်ထဲမှာကတိပြုလိုက်ကြပါတယ်ယူကရိန်းကိုရုရှားကျူးကျော်စစ်နဲ့အစ္စရေးဟားမတ်စစ်ပွဲတွေကဆွေးနွေးဆရာအခါထုတ်လုပ်မှုဂွင်းဆက်တွေးကိုချိန်ချောက်နေတယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးယိုကိုကာမီကာဝါကပြောကြပါတယ်။မြေရာတွေများများလာနေတဲ့အခြေအနေထဲမှာတန်ဖိုးထားမှုတွေတူညီကြတဲ့ကျွန်မတို့နိုင်ငံတွေကတာဝန်ရှိတဲ့အနေအထားရှိနေကြပါတယ်လို့လည်းဂျပန်နိုင်ငံရဲ့ဝန်ကြီးကသတိပေးလိုက်ပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအလေးထားပြီးပြောကြားသွားခဲ့ပါတယ်။ G7 အဖွဲ့မှာအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ဗြိတိန်တို့ပါဝင်ကြတာပါ။ဒါပေမဲ့ဥရောပသမဂ္ဂဩစတြေးလျချီလီအိန္ဒိယအင်ဒိုနီးရှားကင်ညာနဲ့ကမ္ဘာကုန်သွယ်မှုအဖွဲ့အစည်း WTO လို့အဖွဲ့အစည်းတွေကိုလည်းဒီနေ့ရက်ကြာအစည်းအဝေးကိုဖိတ်ကြားခဲ့ပါတယ
် View American တန်ကနေပြီးတော့ဆက်လက်ထုတ်လွှင့်နေပါရခင်ဗျာအောက်တိုဘာလ30ရက်နေ့တင်းကနေမနေ့နိုင်ငံတကာသတင်းတွေကိုအခုတင်မောင်းတန်ကနေပြီးတော့ပြောပြသွားတာဖြစ်ပါတယ်အခုတော့သတင်းပိပုချက်တွေနောက်အပတ်စဉ်အစီအစဉ်တွေအလှည့်ကျလာပြီဖြစ်ပါတယ်အရင်ဆုံးမှာတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့တော်ကိုလူမှုညဉ့်ညမ်းမှုညှော်နေအောင်လို့လူစီကားတဲ့မြို့လေစီးပွားရေးရပ်ကွက်တွေထဲကိုဒီဇယ်နဲ့ဓာတ်ငွေသုံးကားတွေတားမြစ်ပိတ်ပင်တဲ့အစီအစဉ်တရမြို့တော်ကောင်စီကနေပြီးတော့ရေးဆွဲပြီးဖြစ်ပါတယ်ဒါမှမဟုတ်လေဒီအစီအစဉ်ဟာမြို့ကန်တွေရဲ့ဒီနေ့လူဝဘဝတွေမှာအခက်အခဲတွေရှိလာလိမ့်မယ်ဆိုပြီးတော့တချို့နိုင်ငံရေးသမားတွေကတော့ရှုမြင်ဝေဖန်နေကြပါတယ်ဒီကြောင်သတင်းဆောင်မတပုတ်ကိုခြေခံပြီးတော့ကိုခင်မောင်စုမင်းကနေပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဆွီဒင်နိုင်ငံစတော့ဟ ோம் မြို့တော်ရဲ့လူစီကားယာမြို့လေရက်ွက်နေရာတွေကိုဒီဇယ်နဲ့ဓာတ်ငွေသုံးကားတွေဝင်ရောက်တာတားမြစ်ဖို့အစီအစဉ်ဟာ2025ခုနှစ်မှာစတင်မှာဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်မဲ့အထက်မှာပန်းချံတွေ၊စပိန်လန်းတွေနဲ့လူသားလန်းတွေအပါအဝင်မြို့ွက်အပိုင်း20လောက်အကျုံးဝင်မှာဖြစ်ပါတယ်။ဒါအပြင်ဆိုင်ငန်းတွေလမ်းဘေးလူသားလမ်းတွေနဲ့လူနေအဆောင်တွေရှိတဲ့နေရာတချို့လည်းပါဝင်မှာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့လေရုညဉ့်ညံတာတိုက်ဖြတ်ဖို့အတန်းစုညံတာရှော့ချဖို့နဲ့လျှက်စစ်ကားတွေအသုံးပြုတာကိုအားပေးဖို့ဖြစ်ပါတယ်။ ဆွီဒင်နိုင်ငံ Green Party ကစတော့ဟ ோம் မြို့တော်ကောင်စီဝင်လဲဟုတ်တည်ယူပို့ဆောင်ရေးအကြီးအကဲလဲဖြစ်တဲ့ Last Storm Gam ကအခုလိုရှင်းပြပါတယ်
So the last of December 2024 we will introduce the first phase of a zero emission zone
ရှင်းနေ2024ခုနှစ်ဒီဇင်ဘာလနောက်ဆုံးအကုန်မှာ zero emission zone မိဂိုထုတ်လုပ်မှုလုံးဝမရှိတဲ့ zone ပထမအဆင့်ကိုကျွန်တော်တို့စတင်လှုပ်ဆောင်မိတ်ဆက်ပေးမှာပါအဲ့ဒီနေရာမှာလူအများလမ်းလျှောက်ကြတာစပိတ်စီးကြတာကိုကျွန်တော်တို့မြင်တွေ့နေရတော့လူအရေးသွေးကောင်းအောင်စူညံတန်းတွေယောနေအောင်ကျွန်တော်တို့ဖန်တီးရမှာပါနောက်ထပ်အကြောင်းရင်းကတော့စက်မှုလုပ်ငန်းတွေအတွက်မလုံးကောင်းတွေပေးဖို့ဖြစ်ပါတယ်
အဲ့ဒီလိုလုံးရတဲ့အကြောင်းကတော့ဒီဇယ်ဓာတ်ငွေသုံးကားတွေအစားအတန်းစုညံမှုနဲ့ဓာတ်ငွေထွက်တာမရှိတဲ့လျှက်စစ်ကားတွေကိုအသုံးပြုတဲ့ပတ်ဝန်းကျင်တစ်ခုဖန်တီးဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းချွင်းချက်အနေနဲ့ကတော့အရေးပေါ်အခြေအနေအသုံးပြုတဲ့ကားတွေမတန်ဆန်းတွေအသုံးပြုတဲ့ကားတွေကိုတော့ဝင်ထွက်ခွင့်ပေးထားပါတယ်။ဥရောပမျိုးတော်တော်တော်များများမှဓာတ်ငွေသုံးကားတွေဒီဇယ်ကားတွေကိုကန့်သတ်တာတွေလုပ်ပေမဲ့စတော့ဟ ோம் မျိုးတော်မှာတော့အလုံးစုံတားမြစ်တာတွေကိုပထမဦးဆုံးလုပ်တာဖြစ်လိမ့်မယ်လို့လည်းLast Orban Granga ပြောပါတယ်ဒါပေမဲ့လည်းအတိုက်ခံ Christian Democrat Party က Nike or Brand ကတော့ဒီ season ဟာ hotel လုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်ပူပန်နေပါတယ
် And I'm really in favor of Stockholm and other capitals taking the lead role in transitioning to more green cities.Meanwhile this specific
Stockholm မြို့နယ်တခြားမြို့ကြီးတွေကို Green Cities လေးတို့ညဉ့်ညမ်းမှုမရှိတဲ့စိတ်လန့်စုပြည့်တဲ့မြို့ကြီးတွေဖြစ်ပုံမူပြီးတော့အဓိကနေရာကနေဥဆောင်ပြောင်းလဲလာတာကိုတကယ်ကိုကျွန်မအားပေးပါတယ်ဒီအတော်တွေမှာပဲအဲ့ဒီလိုတိကျတဲ့မူဝါဒတွေကအပြုတ်သဘောဆောင်တဲ့တက်ရောက်မှုတွေရလိမ့်မယ်လို့မထင်ပါဘူးဒါဟာဒေသခံစီးပွားရေးတွေကိုသာထိခိုက်စေပါတယ်ဒါပြင်အဲ့ဒီလိုတားမြစ်မှုကရဲအင်အားအများပြားအသုံးပြုကြီးကျယ်ရမှာပါဒါကြောင့်မြို့တော်တွေနဲ့စင်စီဘုံရောက်ွက်တွေကကားမရှိတဲ့သူတွေနဲ့ဖေးရစစ်ကားအဖြစ်မပြောင်းနိုင်သေးတဲ့လူတွေအတွက်ပို့ပြီးတော့ခက်ခဲသွားမှာပါ
စတော့ဟ ோம் မြို့တော်ကောင်စီမှာလာမယ့်နိုဝင်ဘာ23ရက်နေ့ကျရင်အဲ့ဒီအစည်းအဝေးကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပေမဲ့အဓိကမြူနစ်ပယ်အစိုးရကသာလူများစုဖြစ်တဲ့အတွက်ကြောင့်တရားဝင်ရလတ်ကောင်းတွေထွက်ပေါ်လာမှာဖြစ်ပါတယ်အဲ့ဒီအစည်းအဝေးကိုဒေသခံတချို့ကလည်းကြိုးဆိုကြပါတယ်အဲ့ဒီအစည်းအဝေးအကောင့်ထဲပေါ်မဲ့နေရာမှာအလွတ်လွတ်တဲ့အန်ဒရီယာပီယာရူကလည်းအခုလိုပြောပါတယ
် small steps towards more clean air and better
အဓိကသိငယ်တဲ့ခြေလမ်းလေးတွေကနေစပြီးတော့တန်ရှင်းလက်ဆက်တဲ့လေတုကိုရရှိဖို့နဲ့ပုံမှန်ကောင်းမွန်တဲ့ပတ်ဝန်းကျင်တွေကိုဖန်တီးတာဟာအပြုတ်တော့ဆောင်ပါတယ်ပထမတစ်နှစ်လောက်တော့လူတွေအတွက်ခက်ခဲကောင်းခက်ခဲပါလိမ့်မယ်နောက်ပိုင်းတော့လက်ခံလာမှာပါ
အဲ့ဒီလိုလက်ခံတဲ့သူတွေရှိသလိုတချို့ကလည်းမလိုအပ်ဘူးဆိုတဲ့သူတွေလည်းရှိပါတယ်။အဲ့ဒီအထက်မှာစတော့ဟ ோம் မြို့ကန်မာဂရက်တီယာလီဟူဖြူခွန်းလည်းပါဝင်တယ
်။ Maybe it should cost to drive into the center or something else.
ဆေးဝင်စင်တာနဲ့မြို့လေတခြားနေရာတွေကိုမောင်းဖို့ကုန်ကျစရိတ်တွေတက်တာလည်းဖြစ်နိုင်တယ်။ဒါကအပြကောင်းအောင်လုပ်တာပါပဲ။အကုန်ရှုပ်ထွေးကုန်ပါလိမ့်မယ်။တဘာဝပတ်ဝန်းကျင်တွေပို့ပြီးတော့ကြီးကျယ်ခန်းအောင်သူတို့တွေးကြတယ်လို့ကျွန်မထင်ပါတယ်
။အဲ့ဒီလိုလှုပ်ဆောင်တဲ့ခြေလမ်းတွေဟာမှန်ကန်တဲ့ဘက်ကိုဥတီနေတယ်လို့ Stockholm တဘာဝပတ်ဝန်းကျင် Institute SCI ကအကြီးတန်းသုတေသီ Maria Zalia ကလည်းပြောပါတယ်။
So we have experiences with low emission zones before not as
အခုတကြိမ်လိုမျိုးတင်းချက်တာမဟုတ်ပေမဲ့အရင်တုန်းကလည်းမိကိုထုတ်လွှတ်မှုရှင်နေအောင်လုပ်ခဲ့မှုတွေအတွေ့အကြုံတွေကျမတို့မှာရှိပါတယ်။သူတို့ဟာရက်ွက်ဒေတာရဲ့လူတို့ညညာမှုအမှုံမွားထုတ်လွှတ်မှုတွေကိုရှင်းချနိုင်ခဲ့ပါတယ်။ဒါပေမဲ့ဆွီဒင်နိုင်ငံရဲ့တည်ယူပို့ဆောင်ရေးကိုထိရောက်မြင်အောင်လို့တိတိကျကျနဲ့ပို့ပြီးတော့အဆင့်မြင့်လှုပ်ဆောင်ဖို့တော့လိုပါတယ်
။ဆွီဒင်နိုင်ငံက Green Party တဘာဝပတ်ဝန်းကျင်စိန်လန်းစုပြေးပါတီအနေနဲ့လဲစတော့ဟ ோம் မြို့တွင်ပိုင်းကို2030မှာလေထုညဉ့်ဉန်းမှုကင်းရှင်းတဲ့မြို့အဖြစ်ရည်ရွယ်ထားပါတယ်။အခုလိုအဆိုပြုလိုက်တဲ့ဒီဇယ်နဲ့ဓာတ်ငွေသုံးကားတွေတားမြစ်တဲ့ဗျူဟာမှာ2025ခုနှစ်ပထမနှစ်ဝက်မှာအဲ့ဒီလိုမျိုးတဘာဝပတ်ဝန်းကျင်ဇုံတွေကိုအနာဂတ်မှာထပ်မံတိုးချဲ့ရေးအတွက်ဆောင်ရွက်မဲ့ကနဦးအဆင့်သာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်ကျွန်တော်အခုထုတ်လွှင့်ချက်တွေကို YouTube Facebook စတဲ့ဒီလူမှုကွန်ရက်တီမှာလည်းတိုက်ရိုက်နားဆင်လို့ရပါတယ်အခုတော့တင်းကနေမနေ့ပိုင်းအပတ်စဉ်ကဏ္ဍတွေအလှည့်ရောက်လာပြီဖြစ်ပါတယ်အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ် Israel Hamas စစ်ပွဲနဲ့ပတ်သက်လာလို့ရှိရင်မြေသည့်အကြမ်းဖက်မှုကိုမဆိုးမြန်မာနိုင်ငံအနေနဲ့လက်မခံဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောဆိုခဲ့ပါတယ်အရှိလေပိုင်းကြီးလွှမ်းမိုးနေတဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံအနေနဲ့ရပ်တည်လှုပ်ရှားနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့တာမတ်ကြီးဦးကျော်မိုးထွန်းကိုမိုင်းအင်ဂျင်နိုင်က Zoom ကနေတစ်ဆင့်ဆက်သွယ်မြင်းမြန်းထားပါရခင်ဗျာ
အခုဆိုရင်ဒီကမ္ဘာအရေးမှာအရင်တော့ဆိုယူကရိန်းအပေါ်ပေါ်ရုရှားကျူးကျော်စစ်ပွဲကချိန်လုံးတောက်လျှောက်လွှမ်းမိုးလာတဲ့အချိန်မှာလည်းတမတ်ကြီးကကုလသမဂ္ဂမှာဒီမြန်မာနိုင်ငံကိုစားပြုပြီးတော့ဟိုဆောင်ရွက်ခဲ့တာတွေရှိတယ်။တခါအခုရုတ်တရက်ဖြစ်လာတဲ့ Israel Hamas စစ်ပွဲဆိုရင်လည်းဒါကုလသမဂ္ဂအခုဆိုရင်လက်ရှိအထွေထွေညီလာခံကိုလည်းလွှမ်းမိုးနေတဲ့အခါကျတော့ဒီတမတ်ကြီးဦးကျော်မိုးထွန်းတို့အနေနဲ့ဒီ Israel Hamas စစ်ပွဲမှာရောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဘယ်လိုပုံစံမျိုးဆောင်ရွက်နေလဲရှင်
ဟုတ်ကဲ့ကျေးဇူးပါဟိုဒီပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ဒီမှာတော့အားလုံးသိတဲ့အတိုင်းနင်းနေနေကြဲကြဲဝိုင်းရတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဟိုဘာသာရဲ့အတိုင်းကိုဟို in detail ဆိုတော့ကျွန်တော်တို့မလိုက်နိုင်ပေါ့နော်ဒါပေမဲ့အရေးကြီးအရေးကြီးဆိုတော့ဟိုပို့ပြီးတော့အာယုံဆိုင်ပြီးတော့လိုရတဲ့အဲဥစ္စာမျိုးလည်းရှိပါအခုဆိုရင်ဒီ Hamas နဲ့ Israel ကိစ္စမှာဆိုရင်လည်းပေါ့နော်ဒါဟိုတကယ်ကိုအရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တော့ဟိုအချိန်မပေးနိုင်တော့ပါဘောเนาะအချိန်ပေးနိုင်အောင်လုပ်ပြီးတော့ဟိုကျွန်တော်တို့အခြေအနေကိုအနိကအဆောင်ပြီးတော့ကြည့်လဲရှိပါတယ်ဘောเนาะအခုဆိုရင်လည်းအဲကျွန်တော်တို့လုံခြုံရေးကောင်စီမှာဒါနဲ့ပတ်သက်လို့ resolution တွေတင်တယ်အဲဗီဒီယိုသုံးဆွဲမှုတွေလည်းရှိတယ်ဘောเนาะဒါကြောင့်အခုထိတော့လုံခြုံရေးကောင်စီကနေပြီးတော့မြေတီဆုံးဖြတ်ချက်ကိုမှချမှတ်နိုင်ခြင်းမရှိဘူးပေါ့နော်ဒါဆိုရင်အခုဆိုရင်မနေ့ကစပြီးတော့ပေါ့နော်ကျွန်တော်တို့ဒီမှာကုလသမဂ္ဂအထွေထွေညီလာခံရဲ့အရေးပေါ်အစည်းအဝေးပေါ့နော် ESS 10 ESS ကိုပြန် resume လုပ်ပြီးတော့မနေ့ကစပြီးတော့ debate လုပ်တယ်ဒီနေ့လည်းဆက်လုပ်နေတယ်နောက်ပြီးဒီနေ့မှာတော့ကျွန်တော် resolution တင်ဖို့ရှိတယ်ပေါ့နော် resolution က Arab group ကနေပြီးတော့ဥဆောင်ပြီးတော့တင်တဲ့ resolution ရှိတယ်။နောက်ပြီးတော့အဲ့ဒီမှာပဲ amendments ကိုပေါ့နော်ကနေဒါဥဆောင်ပြီးတင်တဲ့ amendments လည်းရှိတယ်ပေါ့နော်။ဒါဒီနေ့ကတော့ action ယူဖို့တော့ရှိတယ်။ကျွန်တော်တို့အခြေအနေကိုတော့ကျွန်တော်တို့ဟိုပေါ့နော်လေ့လာပြီးတော့အနိကဆောက်ကြည့်နေတဲ့ဥစ္စာရှိတယ်။ဒါကျွန်တော်တို့ရဲ့လက်တီချက်ကတော့အားလုံးပေါ့နော်ရှင်းပါတယ်အဲကျွန်တော်တို့မြေတီအခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးအကြမ်းဖက်တိုက်ခတ်မှုပေါ့နော်ဘယ်နေရာမှာပဲမဆိုအကြမ်းဖက်တိုက်ခတ်မှုကိုတော့ကျွန်တော်တို့စန့်ကျင်နေရှုံချဒါပြင်းပြင်းထန်ထန်လည်းရှုံချပါတော့အလားတူပဲဒီလိုမျိုးတိုက်ခတ်မှုတွေမှာဒီပြည်အရက်သားပြည်သူတွေအသက်ဆုံးရှုံးရတဲ့ဥစ္စာတွေကိုတော့ကျွန်တော်တို့လက်မခံဘူးဒါကြောင့်အဲ့လိုအသက်ဆုံးရှုံးရတဲ့အတွက်လည်းပေါ့နော်ကျွန်တော်တို့တွေဝမ်းနည်းတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တွေအားလုံးတည်တဲ့အတိုင်းအဲ့ဒီအတိုင်းပဲကျွန်တော်ရက်တည်တယ်အားလုံးဟိုဆ iam မလို့လည်းတည်တဲ့အတိုင်းပေါ့နော်ကျွန်တော်တို့ acting president လည်းသူ Twitter မှာအဲ့ဖြစ်ဖြစ်ချင်းနေမှာပဲသူဟိုသူသဘောထားကိုထုတ်ပြန်ထားတာလည်းရှိတယ်ပေါ့နော်ကျွန်တော်အနေနဲ့လည်းအဲပြီးခဲ့တဲ့အဲရက်ကဒီဟိုကုလသမဂ္ဂအထွေထွေတတိယကော်မတီပါပဲပေါ့နော်မိကုံပြောကြတဲ့ဥစ္စာမှာလည်းခုနပြောတဲ့အဲရက်တည်ချက်ပေါ့နော်အခုဖြင့်ဒီပြည်သူအရတားပေါ့နော်အပြစ်မဲ့ရတားပြည်သူတွေအသက်ဆုံးရှုံးရတဲ့ဥစ္စာတွေကိုတော့ကျွန်တော်တို့လက်မခံနိုင်ဘူးဆိုတဲ့ဥစ္စာအဟိုကျွန်တော်တို့ထုတ်ပြောထားတာလည်းရှိတယ်ပေါ့နော်အဲ့ဒီအတိုင်းပဲရပ်တည်ပြီးတော့ပေါ့နော်ကျွန်တော်တို့အခုဒီကုလသမဂ္ဂအထွေထွေညီနာခံလှုပ်ဆောင်မှုတွေမှာတော့ဒီတိုင်းရပ်တည်ပြီးတော့ပါဝင်ဆောင်ရွက်သွားဖို့ရှိပါမယ်ဆိုတဲ့ဥစ္စာလေးတော့တင်ပြလိုပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အဲ့ဒီနေရာမှာနည်းနည်းရှင်းအောင်ထပ်မိခြင်းပဲဆိုလို့ရှိရင်တကယ်လို့ဗုတ်လုံးရမယ်လို့အခု resolution RF နိုင်ငံကြီးစုပြီးတော့တင်နေတဲ့အချက်မှာဆိုရင်တို့ကအဓိကဟိုဘလို့အချက်မျိုးကိုတို့ဦးစားပေးပြီးတော့ဒီတို့တင်သွင်းထားတာတွေ့ရတယ်ရှင်အဲ့မှာပေါ့နော်ဟိုဦးကျော်မိုးထွန်းတို့တာမတ်ကြီးတို့အနေနဲ့ရောတို့ဘလို့ပါဝင်ပြီးတော့ဆုံးဖြတ်ဖို့ရှိလဲရှင
်ဟိုကျွန်တော်တို့အခုတော့ခုနအရှိမပြောလို့ပေါ့နော်အနီးကတော့လေလာစောင့်ကြည့်ပြီးတော့ကျွန်တော်တို့ NUG အစိုးရနဲ့ညှိနှိုင်းတိုင်ပင်ပြီးတော့ပေါ့နော် အဲ့ဒီအစိုးရရဲ့ယက်တီချက်အတိုင်းယက်တီသွားဖို့တော့ရှိတယ်ဒါကြောင့်အခုကတော့ဒီအချိန်တွေကဟိုကောနော်ဒီဖြစ်ပျက်မှုတွေကတော့အချိန်နဲ့တပြေးညီပြောင်းလဲမှုတွေတိုးတက်မှုတွေရှိနေတဲ့အတွက်ကြောင့်အဲ့ဒီပုံမူတည်ပြီးတော့အကျွန်တော်ဆုံးဖြတ်သွားဖို့ရှိပါမယ်ဆိုတဲ့ဥစ္စာလေးတော့တင်ပြလိုပါတယ
်။ဒီအောက်တိုဘာလ23ရက်နေ့ပေါ့နော်ဒီတနင်္လာနေ့ကတတိယကော်မတီမှာမြမအရေးဆွေးနွေးပွဲတင်ပြသွားတာတွေလည်းတွေ့ရတယ်။အဲ့မှာထူးခြားချက်တွေလည်းတွေ့ရတယ်ပေါ့နော်။တကယ်ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကမြမအရေးကိုပူပေါင်းပြီးသူတို့တင်ပြခဲ့တယ်။နောက်သမတ်ကြီးကိုယ်တိုင်လည်းတုံ့ပြန်ခဲ့တဲ့အနေအထားပေါ့နော်။ဆိုတော့အဲ့ဒီဆွေးနွေးပွဲရလဒ်အနေအထားပေါ့နောက်ပြီးတော့ဒီဆွေးနွေးပွဲရဲ့impact ပေါ့ပြီးတော့အကျိုးရလဒ်တွေဘလို့ဟိုတတ်မှတ်ကြီးဟိုမြင်လဲရှင
်ပုံမှန်ပေါ့နော်တတိယကော်မတီမှာတော့ပုံမှန်ကတူးချင်းနဲ့ interactive dialogue လုပ်တဲ့ဥစ္စာမျိုးကပိုများပါတယ်ဒါပေမဲ့အဲ့ဒီ23ရက်နေ့ကတော့ဒါဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်တောင်ရှိတဲ့လူ3ယောက်ကနေပြီးတော့ဟိုကျွန်တော်တို့ combine briefing ကိုသူတို့လုပ်တယ်လို့ပြောအောင်ပါပေါ့နော်ဆိုတော့ combine briefing ဖြစ်တဲ့အတွက်ကြောင့်လဲပေါ့နော်ပို့ပြီးတော့တစ်ချိန်ထဲမှာဒီသက်ဆိုင်ရာလူတွေကနေပြီးတော့တင်ပြအဖွဲ့ဝင်နိုင်ငံတွေအပေါ်ဟိုတင်ပြသွားတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပို့ပြီးတော့impact full ဖြစ်တယ်လို့တော့ကျွန်တော်တော့မြင်ပါတယ်ပေါ့နော်ဒီကြာချိန်ကလည်းကျွန်တော်အချမ်းပြင်းတော့ပေါ့နော်ဟိုနှစ်နာရီလောက်ကြာတယ်လို့တော့ပြောလို့ရပါတယ်နောက်ပြီးတော့တယောက်တူတူပြောရတဲ့ဥစ္စာတွေကလည်းဒီမြေပြင်မှာတကယ်ဖြစ်ပျက်နေတဲ့ဥစ္စာတွေနောက်ပြီးတော့မြေပြင်မှာကျွန်တော်တို့ပြည်သူတွေပေါ့ကိုခံစားနေရတဲ့ဥစ္စာတွေနောက်ပြီးတော့ဒီပြည်သူတွေပေါ့စစ်တပ်ကမတရားနှိမ်ပယ်နှိပ်စက်တပ်ဖြတ်နေတဲ့ဥစ္စာတွေကိုသူတို့ကတကယ်ဟိုပေါ့နော်ဟိုမြင်သာထင်သာဖြစ်အောင်သူတို့တင်ပြသွားတဲ့ဥစ္စာမျိုးဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ကျွန်တော်ခုနအရှိရပြောလို့ impactful ဖြစ်တယ်ဆိုတဲ့ဥစ္စာတော့ပြောလို့ရပါတယ်နောက်ပြီးတော့ဒီ combine briefing ကဒါဒီကျွန်တော်တို့တတိယ committee ရဲ့တမိုင်းမှဒါပထမဆုံးလို့ပဲပြောလို့ရတာပေါ့เนาะဒါကြောင့်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဒါမြန်မာနိုင်ငံကိစ္စနဲ့ပတ်သက်တာရောအဲနောက်ပြီးတော့ဒီတတိယကော်မတီရဲ့အရင်တမိုင်းကြောင်းနေမှာပေါ့เนาะဒါ combine briefing တော့မျိုးလုပ်တာကတော့ဒါပထမဆုံးဖြစ်တယ
်အဲ့ဒီမှာခါတိုင်းဒီအဲ့လိုကုလသမဂ္ဂဒုက္ခစလဲတွေနောက်တာဝန်ယူထားတဲ့သူတွေကမြန်မာနိုင်ငံအစင်ခံစားကိုသူတို့တင်သွင်းလို့ရှင်ဟိုကန့်ကွက်နေတဲ့နိုင်ငံတွေရှိရပေါ့အထူးသဖြင့်တရုတ်တို့ရုရှားတို့ပေါ့နော်ဒါပေမဲ့ဒီတစ်ခေါက်မှာကတရုတ်ကိုယ်တိုင်ကလည်းဟိုကန့်ကွက်ပါတယ်ဆိုတာမျိုးသူတို့ချင်းချင်းရှားရှားပေါ့ပေါ့တင်ပြောမသွားဘဲနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလည်းထောက်ပြပြောဆိုသွားတယ်နောက်အာဆီယံနိုင်ငံတွေကြည့်နေတာမတ်ကြီးပြောသလိုပဲသူတို့တွေကဒါတကယ်လက်တွေ့အခြေအနေတွေကိုဆွေးနွေးသွားတာတွေလည်းတွေ့ရတော့အဲ့ဒါတွေကဟိုဘာကြောင့်ဟိုအပြောင်းလဲတွေဖြစ်လာတယ်လို့ဟိုသုံးသပ်လဲရှင်
တကယ်မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေကိုဖုံးကွယ်လို့မရပါဘူးပေါ့နော်။ဒါကြောင့်မို့လို့ဒီလိုမျိုးဟိုမြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေပေါ်မူတည်ပြီးတော့ဒီမှာရှိတဲ့နိုင်ငံတွေကနေပြီးတော့ပြောကြားရတာဖြစ်တဲ့အတွက်ကြောင့်တော့ဘာပြောပြောဟိုဒီလိုအဖြစ်ကိုအဖြစ်အတိုင်းအရှိကိုအရှိအတိုင်းသူတို့ပြောကြားရတဲ့ဥစ္စာမျိုးဖြစ်တဲ့အတွက်ကြောင့်ဒီလိုတွေပြောခြင်းဖြစ်တယ်လို့တော့ဟိုကျွန်တော်သုံးသပ်ပါတယ်။ဘာပြောဟိုအတိုင်းအတာတစ်ခုတည်းတော့ပေါ့နော်။ဒီနိုင်ငံတွေအနေနဲ့သူတို့ရဲ့ယက်တီချက်ကိုပြောကြတယ်ဘောနော်ယက်တီချက်ဆိုတော့ဥမာတရုတ်နိုင်ငံဆိုရင်သူကအမြဲတမ်းဒီ country specific နဲ့ပတ်သက်ပြီးတော့သူတို့မထောက်ခံဘူးဆိုတဲ့ဥစ္စာမျိုးသူတို့ပြောတဲ့ဥစ္စာရှိရတယ်သူ့မိန့်ခွန်းမှာလည်းဘယ်အချိန်ပြောပြောပေါ့နော်သူတို့ရဲ့မူကိုသူတို့ထည့်ပြောလေးရှိတယ်ပေါ့နော်တစ်ချိန်တည်းမှာပဲဖြစ်ပျက်နေတဲ့ဥစ္စာတွေကိုလည်းသူထောက်ပြသွားတဲ့ဥစ္စာရှိတယ်ပေါ့နော်ဒီရုရှားဆိုရင်လည်းသူအချက်လက်နဲ့ပတ်သက်ပြီးတော့ပဲသူပြောသွားတဲ့ဥစ္စာရှိတယ်ပေါ့နော်ဒါကြောင့်ပြန်ခြုံလိုက်ရင်နိုင်ငံပေါင်း26နိုင်ငံ28နိုင်ငံလောက်ကပြောတဲ့ဥစ္စာမှာဟိုနိုင်ငံအများစုကကျွန်တော်ဟိုအားလုံးလို့ပဲပြောလို့ရတာပေါ့နော်မြေပြင်မှာဖြစ်ပျက်နေတဲ့အပေါ်မှာသူတို့တွေအနေနဲ့စိုးရိမ်နေဟိုဒီကိစ္စအမြန်ပြီးဖို့အတွက်ဝိုင်းဝန်းဆောင်ရွက်ဖို့ဆိုတဲ့ဥစ္စာလေးကိုပဲဥတီပြောသွားတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကတော့ဟိုရှင်းပါတယ်ကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ဥစ္စာတွေသူတို့သိရှိတယ်ဒါပေမဲ့တခုတည်းပဲတခုပဲပေါ့နော်ကျွန်တော်တို့ပြည်သူတွေခံစားနေတာကိုသိရှိပြီးတော့ထိရောက်တဲ့အရေးရှိမှုဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာမှာတော့ဒါမေးခွန်းထုတ်เสียအနေထားရှိတယ်လို့တော့ကျွန်တော်မြင်ပါတယ
်အဲ့ဒီမှာတာမတ်ကြီးကဒီသက်ဆိုင်ရာနိုင်ငံကိုစားပေါ့နော်မြန်မာနိုင်ငံသက်ဆိုင်ရာနိုင်ငံဆိုတာလည်းမြန်မာနိုင်ငံနဲ့ပတ်သက်တော့ဒီမြန်မာနိုင်ငံကိုကိုစားပြုပြီးပြန်ပြီးတုံ့ပြန်ဆွေးနွေးသွားတာလည်းတွေ့ရတဲ့ခါကျတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာ di yue che de ho myama nai ngan ko sa pyu ko sa le paw di yue che me a ni tha aw aku be sin blo pou san myo shi mle
a long ti de time ma no credentials committee ya lo pi ka de september 9 ya ni a phwe pi twa yi paw no aku a ni tha ma lo credentials committee ga paw no di formally twit song jin shi de lo lo jano ma cha de paw no da pou man a phyin le thulo ga di november la kong december la san law ma formal meeting look video no guru ye asin khan sa wo pyu su de pye yin nyet ne song yi si wo tin pya la phit de twa jaw bon no aku thi do ho thulo blo poun san ne song phyat me blo poun san myo ne asin khan sa tin me so de u sa do ho ma ti de ba da ba mae le bon no da aku phit pyet ni de a ni tha ri bo mu di pi do chi de so yin da ma ne ka poun san a tai twa nai me a ni tha myo She Gelo or Jamin or Piolo Yar, or Tejaro Piolo Miao, Dame, Jamin don't tell you Yara, Manica, and the Tapons and Mune, Pinine, Chini Shigelo or don't tell you Yava.
Also, to get through that Tons and I met the credential committee got through Songa Chaco, Tapio postponed no desuin, that met you through Sapio, Tatame, and the Tamu Shinabono.
Daro Nale Tare Osaro, Eddie Tango, not the status quo, dying Pome Sure Osaro, Jamie Nale Tare Osaro.
Now check out Taro, do the same with Aniaga, a ku, a jin, or Kulatamaka, two mucho game, Yamanangan Saya, two goes a lay, Norin, his Niyama, a kubadu, Satu Kamle Bono. So a good Tamajikurale, the New York Tanajoma, Daya Titu Sanguin Yare Kajaro, Eddie. Yamanga two goes a little me and eat tabono, and area of Paduti Tarishin.
General Dimaro, Dale, Powering any Dorom Yamiale, Simonsare, Gunalumu, Nasato Yeniga, briefing, combined briefing, Masuile, the Gerigero, the special envoying up, Tindia Ame Osabono, special envoy brief low Ame Osa, Ametumishi Galamaro, General Nangaya Tanaga. လက်ထောက်အတွင်းမှုကြောင့်ကနေပြီးတော့သူတင်ပြသွားတဲ့ဥစ္စာရှိပါတယ်ဒါပေမဲ့တကယ်တကယ်ကြတော့ဘောနော်ဒီပို့ရေကဒါအတွင်းမှုကြောင့်ရဲ့အစီရင်ခံစာဖြစ်တယ်ဘောနော်အတွင်းမှုကြောင့်ရဲ့အစီရင်ခံစာကိုသူ့ကိုအတွင်းမှုကြောင့်ရဲ့အထူးကိုယ်စားလှယ်ကတင်ပြလေးရှိတာဘောနော်ဒါပေမဲ့သူမရှိတဲ့အခါမှာတော့သူသူတို့မှာတာဝန်ရှိတဲ့ဌာနကတင်ပြခြင်းဖြစ်တယ်လို့ဖြစ်တယ်ဘောနော်ဒါလို့ကျွန် the special envoy knowing his ra tu tat tan pi twar de at jaw ho now lu khan bo twar so yin aku thi khan nai ni ma shi de bo no da chano me myan ji de kha ma lo tu lo de process ko ho lou ni de so de usa li de lo pa wa da mae tu lo chano cha ti ya de usa ro bo no tu lo a ni ne a myo tami data win ga a myo tami lo myo ko khan jin de so de usa myo li lo ho indication li lo shi de bo no da ba mae le ho
ဒီတိုင်းဖြစ်လာမလားနောက်ပြီးတော့အခြားအကြံတာဖြစ်မလားဆိုတဲ့ဥစ္စာတော့ကျွန်တော်တို့ပြောလို့မရသေးပါဘူးမတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါ အမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ ကဘာကြီးနဲ့ ချိတ်ဆက် ပြီးအမှန်တရားကို ဆောင်ကျင်း ပေးနေ ပါတယ်။ VOA American အတန်က သတင်း မှန် တွေကို ပတ်ပေါင်းစုံက တင်ပြ ပေးနေ ပါတယ် ခင်ဗျာ။
VOA American အတန်ရဲ့ အောက်တိုဘာလ 30 ရက်နေ့ တနင်္လာနေ့ မနေ့ Radio Season တွေကို American Pirong Zoo Washington DC မြို့တော်က နေ ပြီးတော့ ရုပ်သံထဲ အပြင် line to meter 3249 နဲ့ line line meter 190 လောက် နေ ပြီးတော့ တက်ရိုက် ထုတ်လွှင့် ပေးနေ ပါတယ်။ ကျွန်တော်တို့ရဲ့ ဒီ ထုတ်လွှင့်ချက်တွေကို YouTube Facebook စသဲ့ ဒီ လူမှု ကွန်ရက်တွေ မှာ လည်း တက်ရိုက် နားဆင်လို့ ရပါတယ်။ viewing မြန်မာပိုင်းကိုစာရေးသားပေးပို့လုပ်ရဆိုရင်တော့ကျွန်တော်ရဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်ဝေဘာအကြံပြုချက်တွေကိုကျူးဆိုပါတယ်အခုတနင်္လာနေ့မနက်ပိုင်းအပတ်စဉ် season တွေကိုဆက်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများငွေငွေရမှတ်စုထူးခြားဆန်းပြသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့တော့ရှိပါတယ်အခုတော့ဒီအပတ်စဉ် season တစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာငွေငွေအလှည့်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကနိုင်ငံရေးပြည်ပခအကြက်တဲတွေနဲ့အတူလူလူမှာနေစဉ်စားဝတ်နေရေးနောက်စီးပွားကုန်သွယ်မှုနေထိုင်ရည်ရွယ်တွေပိုပြီးတော့ကြက်တဲလာကြပါတယ်စစ်ကောင်စီဘက်ကတော့ပုတ်ကုန်ရငွေတွေကိုထိန်းချုပ်တာသွင်းကုန်တွေကိုကန့်တတ်တာကိုယ်စင်းနှုံးတွေတတ်မှတ်တာတွေလုတ်ပြီးတော့စီးပွားရေးကိုကြိုက်တွယ်ထိန်းချုပ်ဖို့အတွက်ကြိုးစားနေပါတယ်။အမေပီစီးပွားရေးစနစ်နဲ့တွားနေတဲ့ဒီစစ်ကောင်စီလက်အောက်မြန်မာစီးပွားရေးအခြေအနေတွေကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစာရေးသူပြည်သွင်းနိုင်ကအလေးမာနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။ယူဆကြည့်ပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေပို့ကုန်ကရငွေကိုထိန်းချုပ်သွင်းကုန်ကိုကန့်သတ်ဈေးနှုန်းတွေတတ်မှတ်အမိန်ပေးစီးပွားရေးစနစ်နဲ့တွားနေတဲ့စစ်ကောင်စီလက်အောက်ကမြန်မာစီးပွားရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနန္ဒမင်း3-4ပင်သာပါတဲ့နန္ဒမင်းတစီး900ကျပ်နန္ဒမင်းတစ်ပိတ်သာကျပ် 2,000 ကျပ်စီဖြစ်နေတဲ့အကြောင်းရန်ကုန်မြို့မှာနေတိုင်းသူတချို့ကသူတို့ရဲ့ Facebook စာမျက်နှာတွေမှာညီးတွားတန်အပြည့်နဲ့တင်ထားတဲ့ post တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွေ့မြင်ခဲ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုန်းတက်တာနဲ့လျှက်စစ်မှုမလားတဲ့အကြောင်းတွေဟာသတင်းမဟုတ်တဲ့သတင်းလို့ပြောရမလို့ဖြစ်နေပါပြီ။ဘာကြောင့်လဲဆိုတော့ပြည်သူတွေနေ့စဉ်ကြုံတွေ့နေရတဲ့နေတူဝါကိစ္စတွေဖြစ်နေလို့ပါ။စောင်းစီရေတံမှုတပူးရဖို့တန်းစီနေရတဲ့ပုံတွေစတုဒီတာကျွေးတဲ့အလူတွေမှာတန်းစီစောင့်စားနေပုံတွေဟာအများစုကြီးဖြစ်တဲ့အခြေခံလူတန်းစားတွေရဲ့ဘဝအခြေအနေကိုဖော်ပြနေပါတယ်။ဒါဟာမြမစည်းဝါးရေးရဲ့လက်ရှိအနေအထားကိုရောင်ပြန်ထင်ဟပ်နေတဲ့ပုံရိပ်တွေလို့လည်းဆိုနိုင်ပါတယ်။
မြန်မာပြည်မှာထမင်းငက်ပြီးသေးတဲ့မသားမရှိဘူးလို့အရင်နှုန်းကပြောခဲ့ကြပေမဲ့အခုကတော့ကိုရှိမရင်သေးတာတွေ့နေရပါပြီ။ဘဲဆရာဝန်ကတော့ထမင်းငက်ပြီးသေးတဲ့မသားပါလို့ထောက်ခံစာရေးပေးมาပါလေတကယ်ကတော့ရှိနေပါပြီအခုဆိုရင်ကျွန်တော်တို့ရက်ွက်မှာထမင်းကိုသုံးနက်စားတာကနေနှစ်နက်နှစ်နက်စားတာကနေတစ်နက်အဲ့ဒီလောက်ပဲစားနေရတဲ့သူတွေရှိနေပြီလို့လှိုင်တာယာမြို့ကန်တူရဲ့ပြောပြချက်ကို2023ခုနှစ်အောက်တိုဘာလ10ရက်နေ့ကဖော်ပြခဲ့တဲ့အေယာဝတီသတင်းဌာနရဲ့စားဝတ်နေရေးပုံမှန်ချက်တဲလာတဲ့ရန်ကုန်ထဲကပြည်သူများဆိုတဲ့စောင်းပါးမှာဖော်ပြထားပါတယ်အောက်တိုဘာလ21ရက်နေ့ VOA ရဲ့လေယာစီးပွားသတင်းမှာလဲလေယာပို့ကုန်ဒေါ်လာတန်းရာကျော်ကျဆင်းဆိုတဲ့ရုပ်သံသတင်းတစ်ပုဒ်ကြည့်ရှုရပါတယ်။အလားတူပါပဲ။အေယာဝတီသတင်းဌာနကလဲ6လအတွင်းပို့ကုန်တင်ပို့မှုအမေရိကန်ဒေါ်လာတန်း1000ကျော်ကျဆင်းဆိုတဲ့ဈေးပေါကို2023ခုနှစ်အောက်တိုဘာလ19ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ
်။မြမစီးပွားရေးအခြေအနေဆိုးရွားနေတယ်ပြည်သူလူထုစားဝတ်နေကြက်တဲနေတယ်ဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူးအာဏာသိမ်းစစ်ကောင်စီဟာနိုင်ငံခြားပို့ကုန်ကရတဲ့ဝင်ငွေအပေါ်ကန့်သတ်ထိန်းချုပ်ရာကကမောက်ကမအခြေအနေတွေပေါ်ပေါက်လာခဲ့တယ်လို့ဆိုရမှာပါဘယ်လောက်ထိအခြေအနေဆိုးလဲဆိုပို့ကုန်သွင်းကုန်နဲ့စီးပွားရေးကုန်သွယ်ရေးကိစ္စတွေတာဝန်ယူကင်တွေရတဲ့စစ်ကောင်စီအဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့သူ့ရဲ့လက်ထောက်ဗိုလ်မှူးချုပ်ရန်အောင်စိုးတို့ကိုအာဂရီလိုက်စားမှုနဲ့ထောင်တန်းတသက်တကျွန်းချမှတ်ခဲ့ရတဲ့အထီးပါပဲဒီလိုအေးအေးယူလိုက်ုံနဲ့စီးပွားရေးအခက်ခဲတွေပြီးသွားပြီလားစီးပွားရေးအကျပ်တဲတွေကပြေလည်သွားပြီလားဆိုတော့မပြီးသေးဘူးမပြေလည်သေးပါဘူးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနေရာမှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့အစားထိုးခဲ့ပြီမြင်လှုပ်ထုံးလှုပ်နီးနဲ့မူဝါဒတွေကအရင်တိုင်းပါပဲတိတာထင်ရှားတဲ့မူဝါဒပြောင်းလဲမှုမရှိသလိုline of authority ကလည်းရှင်းရှင်းလင်းလင်းမရှိတာကြောင့်တွင်းကုံ license ချပေးတာမရှိတဲ့လောက်ပဲလို့လုပ်ငန်းရှင်တူထံကသိရပါတယ
်ဒူဘိုမူကြီးမိုးမြင့်ထွန်းထောက်တသက်တကျော်ဆန်သွားပေမဲ့စားအုံစီတင်သွင်းခဲ့တဲ့လုပ်ငန်းရှင်တွေကတော့ထောက်နှန်းဆန်ရပါမလားရှိတဲ့စီးစိမ်နဲ့ပိုင်ဆိုင်မှုအလုံးရောင်းချပေါင်နှံပေးရောရမလားဆိုတာတောကဖီစီနေကြပါတယ်
စာအုပ်စီတင်သွင်းသူတွေကိုတပိတ်သာ4,000ကျပ်အများဆုံး4,200ကျပ်နဲ့ရောင်းချဖို့စစ်ကောင်စီကသတ်မှတ်ပေးထားပါတယ်ဒါပေမဲ့လည်းဈေးကွက်ထဲမှာကတပိတ်သားကို8,000-10,000ကျပ်ဝင်းကျင်ဈေးနဲ့ရောင်းဝယ်ကြပါတယ်။သတ်မှတ်ဈေးနှုန်းနဲ့ဈေးကွက်ပေါက်ဈေးဟာ6,000ကျပ်ဝင်းကျင်ကွာဟနေပါတယ်။ဒါကြောင့်စောင်းစီတင်သွင်းတဲ့လုပ်ငန်းရှင်တွေကိုအရေးယူတဲ့အနေနဲ့တပိတ်သား6,000ကျပ်နှုန်းနဲ့မိမိတို့တင်သွင်းထားတဲ့ပမာဏအတန်ကြီးအတိုင်းစစ်ကောင်စီကိုပေးရော်ရမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီအကြောင်းကိုစောင်းစီတင်သွင်းတဲ့လုပ်ငန်းရှင်တို့ကအခုလိုပြောပြပါတယ်။
ကျွန်တော်တို့စီလောကမှာတရေ6កောင်ဆိုတာရှိတယ်။စောင်းစီတွင်တွင်နဲ့လက်ကြီးသမားတွေပေါ့။အခုသူတို့အားလုံးအဖမ်းခံအစ်စ်ခံနေရတယ်။စီတွင်လူတချို့ကတော့ပြန်လွတ်တယ်။ပြန်လွတ်တယ်ဆိုပေမဲ့ခေါ်မေးတဲ့အချိန်သွားရတယ်။နေ့စဉ်လည်းလက်မှတ်သွားထိုးရတယ်။ခံဝင်တဲ့နေရာပေါ့။သူတို့အနေနဲ့စောင်းစီဘူးတွေအယောပေးရမယ်ဆိုတော့ဒုက္ခတွေ့နေကြတယ်။ရတဲ့အမြတ်တွေမကောက်ရှိတဲ့ပိုင်ဆိုင်မှုတွေအားလုံးရောင်းဆိုင်တောင်မကြေနိုင်ဘူးဖြစ်နေတယ်။တက်မှတ်ဈေးနဲ့6,000လောက်ဈေးကွာတယ်ဆိုပေမဲ့အားလုံးကအမြတ်မဟုတ်ဘူး။တင်သွင်းလာတဲ့စီတွေကအချို့အဖွဲ့စည်းတွေကိုခွဲတန်းအနေနဲ့ဖရီးပေးရတာရှိတယ်။ပြီးတော့တင်သွင်းခွင့်ရဖို့အတွက်အန်အာဒီပဲပေးရကမ်းရတာတွေရှိတယ်။ဒေါ်လာဈေးကလည်းအတက်အကျကွာချက်ကလည်းရှိတယ်ဆိုတော့လောကကမ်းရတာတကယ်မလွယ်ပါဘူး။ကြည့်တဲ့အတိုင်းစစ်တက်ဆိုတော့ဘာမှနားမလဲသလိုဘာမှလည်းပြောလို့ရတာမဟုတ်ဘူးအမိတ်နဲ့ပဲရေဘူးပေါက်တာမလို့ချင်းရေပါတာပဲလို့ချင်တာလေ
စစ်ကောင်စီဟာအတွင်းကုန်တွေကိုကန့်တတ်ထားပြီမယ်လို့ပို့ကုန်ကိုတော့အားပေးပြီးလိုင်စင်လွဲလဲကူကူချပေးတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်ဒါပေမဲ့တွင်းကုန်ရငွေအပေါ်ထိန်းချုပ်ကန့်တတ်ထားတာကြောင့်ပို့ကုန်တင်ပို့ဖို့ကိုတွန့်ဆုတ်နေကြတယ်လို့ဆိုပါတယ်စေဝါတင်သွင်းတဲ့ကုမ္ပဏီတစ်ခုကိုဒေါ်လာ5,000တန်လိုင်စင်ချပေးတယ်ပြီးရင်3လအတွင်းဈေးထပ်မသွင်းပါဘူးဆိုတဲ့ခံဝင်လက်မှတ်ရေးထိုးရတယ်။ဒေါ်လာ5,000ဆိုတာဈေးရနိုင်တဲ့ပမာဏဘာမှမရှိပါဘူးလို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ဘရင်တော်ပွဲရုံကဆန်ကုန်သည်တဦးကလည်းဆန်ဈေးကိုစစ်ကောင်စီကဈေးနှုန်းသတ်မှတ်ထားတဲ့အကြောင်းပေါ်ဆန်တဲ့အိတ်ကို3,000ကျပ်ရွှေဘိုပေါ်ဆန်တဲ့အိတ်ကို3,200ကျပ်ဈေးတဲ့ပိုမရောရဘူးလို့သတ်မှတ်ထားတဲ့အကြောင်းဒါကြောင့်သတ်မှတ်ဈေးနဲ့ရောင်းနိုင်အောင်ပေါ်ဆန်းကိုအခြားဆန်တွေနဲ့ရောရောင်းရတဲ့အကြောင်းသူ့အတွေ့အကြုံကိုပြောပြပါတယ်။တွင်းကုန်ပေါ်အမိပြုနေရတဲ့နိုင်ငံတစ်ခုအနေနဲ့ပြည်တွင်းမှာကုန်စည်မပြတ်လတ်စေဖို့ဈေးနှုန်းတွေကျဆင်းသွားစေဖို့တွင်းကုန်ကန့်သတ်ထိန်းချုပ်မှုတွေကိုစစ်ကောင်စီအနေနဲ့ဖြေလျှော့ပေးနိုင်မလား။ဈေးကွက်ပေါက်ဈေးတိုင်းလှုပ်ပေးမလားဆိုတာကလည်းမဖြစ်နိုင်ပါဘူး။နိုင်ငံနှက်စစ်မျက်နှာဖွင့်စစ်တိုက်နေရတဲ့စစ်ကောင်စီဟာစစ်သုံးစည်းအတွက်ဒေါ်လာငွေကအသေးအတန်လိုနေပြန်ပါတယ်။နိုင်ငံရေးလိလာသူတူကတော့ဈေးနှုန်းဆိုတာရောင်းလို့အားဝယ်လို့အားပေါ်မှာအခြေပြုပြီးဈေးကွက်ကသတ်မှတ်တာအစိုးရကအမိန့်ပေးပြီးဈေးနှုန်းသတ်မှတ်လို့မရဘူးစီမံကိန်းစီးပွားရေးစနစ်ကျင့်သုံးပြီးအစိုးရကဈေးနှုန်းသတ်မှတ်ပေးခဲ့တဲ့တနည်းအားဖြင့်အမိန့်ပေးစီးပွားရေးစနစ်ကျင့်သုံးခဲ့တဲ့ဆိုဗီယက်ပြည်ထောင်စုနဲ့အရှေ့ဥရောပကနိုင်ငံတွေတဝုံးဝုံးပြိုလဲခဲ့တာမှတ်မိကြအောင်ပဲထင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအမိန့်ပေးစီးပွားရေးစနစ်ကျင့်သုံးခဲ့တဲ့ဦးနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာလည်းပြိုလဲခဲ့ရတယ်မဟုတ်လားစစ်ကောင်စီလည်းအခုတန်းရှေ့ဆက်သွားရင်တော့မြမစီးပွားရေးဟာအနှင်းနဲ့အမြန်ပြိုမှာပါပဲလို့ဆိုပါတယ်ခမညာ
ဆောင်မရှင်ပြည်သူနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုအလိမ္မာနဲ့တူတက်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ view မြန်မာပိုင်းကနေပြီးတော့ဆက်လက်တန်လှမ်းနေပါတယ်ကျွန်တော် view မြန်မာပိုင်းကတိုင်းလာနေမနေ့ season ကိုထုတ်လင်းတက်ဆက်ပေးနေတာပါ view ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ view ရဲ့ email လိပ်စာကတော့ burmesc@voanews.com ဖြစ်ပါတယ်ပြန်ပြောပါမယ် burmesc@voanews.com ဖြစ်ပါတယ်သရရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမပြည်မပေးစာများအစီအစဉ်လှည့်ကြလာပါပြီဖြစ်ပါတယ်မရေးသနာကျော်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင် အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဗီဒီယိုကိုစာမေးပြတာကြာပါပြီနားဆင်ရတာကောင်းပါတယ်လို့ရေးလာတဲ့သောရရှင်ကမင်းတင်ဖြစ်ပါတယ်သူကစာပို့ရင်လည်းတော်ရုံနဲ့မရောက်ဘူးလို့ရေးလာပါတယ်ဒီရပိုင်းလိုင်းမသုံးနိုင်အောင်ဗီဒီယိုရေးတဲ့ကျမရေမကောင်းလို့ဗီဒီယိုကပဲအားပေးနေရပါတယ်ကျွန်တော်နေတဲ့ဒေတာကလိုင်းသုံးမယ်ဆိုရင်လိုင်းကောင်းတဲ့နေရာကိုလာရပါတယ်ဗီဒီယိုဝိုင်းတော်သားများကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့ကွန်မန့်တွေဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့အင်တာနက်သိပ်မကောင်းတဲ့ကြားကဗီဒီယိုကိုအရောက်စာရေးလာတာပါသူကဗီဒီယိုဝိုင်းတော်သားတွေအားလုံးမင်္ဂလာပါတကယ်ချင်းကယူပြီးတော့ဖုန်းကင်တာဘာဖြစ်သွားလဲမသိဘူး Facebook ပျောက်သွားပါတယ်ဆိုင်ပြရအောင်ပါမယ်ဖြူရီဝိုင်းတော်သားများနေကောင်းအဆင်ပြေကြပါစေ။ဝန်ထမ်းတဲ့မက်ခင်တွေကိုလည်းအားပေးနေလျက်ပါ။အင်တာနက်လိုင်းတွေတိတ်မကောင်းလို့ PS ဆိုင်ကနေပြီးတော့အားပေးနားဆင်ကြည့်ရှုနေပါတယ်တဲ့။ဟုတ်ကဲ့ပါ။ဖြူရီအစီအစဉ်တွေကို PS ဆိုင်စလောင်းကနေဖမ်းယူကြည့်ရှုသူဖြစ်ပါတယ်။ဖုန်းပေါ်မှာ Facebook ပျောက်သွားတယ်ဆိုတာဖုန်းဆာမျက်နှာဘောကနေ Application Icon လေး Facebook ဆိုတဲ့အရုပ်လေးပျောက်သွားတာလည်းဖြစ်နိုင်ပါတယ်နော်။ဖြူရီအစီအစဉ်တွေကို PS ဆိုင်စလောင်းကနေကြည့်တယ်ဆိုလို့အဲ့လိုမျိုးဂျူရုဆလောင်ကကြီးရှုသူတွေလူရုမိတ်ဆွေရုပ်တံလိုင်းကနေပြီးတော့24နာရီဘက်လုံးသတင်းတွေအစီအစဉ်တွေမပြတ်တင်ဆက်ပေးနေပါတယ်ဆိုတာထပ်ပြီးတော့တတိပေးကြပါရရှင်။အင်တာနက်လိုင်းကောင်းလို့အွန်လိုင်းကြီးရှုသူတွေလည်းဓာတ်ရိုက်ထုတ်လွှင့်ချိန်မအားလိုက်လို့မကြည့်လိုက်ရဘူးဆိုရင်အင်တာနက်ပေါ်မှာအချိန်မရွေးပြန်ကြည့်နိုင်ပါတယ်။ VOA ပရိသတ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။ရှင်တွေကိုကျွန်တော်တို့ VOA ကနေပြီးတော့ VOA ရဲ့ application VOA app ပို့ကောင်းဖို့အကြံပေးကူညီဖို့အတွက်ဒီတောင်းခံတဲ့နေရာမှာသရရှင်တွေစာရေးလာကြတာရရှိပါတယ်။အဲ့ဒီမှာသရရှင်တယောက်ကတော့
မြမဖုန်းကောင်းကောင်းဖတ်လို့ရတော့ပါပြီခင်ဗျ။ကျေးဇူးအထူးတင်ပါတယ်။ကျွန်တော်နာမည်နဲ့အကောင့်ကိုတော့မဖော်ပြပေးပါနဲ့လုံခြုံရေးအရာမှုပါ။အရင်တုန်းကမြမပြည်မပေးစာမှာစာရေးဘူးပါလေ။ VOA ကိုစာရေးမရေးဖြစ်ပေမဲ့မနက်တိုင်းညတိုင်းနားထောင်ပါလေ။အခုဖုန်း app ကနေနားထောင်ပါလေခီးသွားတဲ့အခါဒါမှမဟုတ် internet line မကောင်းတဲ့အခါဆိုရင်ရေဒီယိုကနေနားထောင်ရတာပေါ့ TV ကနေကြည့်ရရင်တော့ screen ကြီးကြီးကြည့်ရတော့အားရတာပေါ့ဗျာဒါပေမဲ့မီးကမလာဘူးလေ Facebook YouTube တို့ကအစားပတ်ပေါင်းစုံကနေတင်ဆက်ပေးနေတဲ့အတွက် VOA မိသားစုအားလုံးကိုမြန်မာပြည်သူပြည်သားများကိုစားအထူးကျေးဇူးတင်ပါကြောင်းထပ်လောင်းပြောပြစေစားလဲအတော်ရှည်သွားပါပြီ VOA 1.2 1.3 များနဲ့မိသားစုအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကြမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျကျွန်တော်တို့မြန်မာပြည်သူပြည်သားတွေကတော့နေ့စဉ်စိတ်ပူပင်တောကတွေဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရစေပါဗျာ
ဟုတ်ကဲ့ပါ VOA app ကိုထပ်ပြီးတော့ကောင်းအောင်ပြင်ထားတာအဆင်ပြေရဲ့ဆိုလို့ဝမ်းသာပါတယ်နော်နောက်ထပ်သရရှင်တယောက်ကလည်းဒီအကြောင်းပဲရေးလာတာပါ UA ဆိုတဲ့သရရှင်မှာဒါပေမဲ့စာရေးပုံကခက်ဆင်ဆင်မလို့တယောက်တည်းလို့ယူဆမိပါတယ်။သူတို့စာရေးပြီးတော့ပို့လာတဲ့အီးမေးလ်ကတော့မတူပါဘူးနော်။ဒါပေမဲ့ဒီဆူတောင်းတဲ့ပုံတွေပါတယ်အကုန်လုံးကတော်တော်လေးစင်တူနေတဲ့အတွက်ကြောင့်မလို့ထပ်ပြီးတော့မဖော်ပြပါဘူး။ဒီ UA ဆိုတဲ့သရရှင်ကပထမစာထဲမှာမပါတဲ့အချက် True ချာပြောထားတာကတော့အီးမေးလ်သတင်းလွှာလေးပို့ပေးပါတဲ့။ဟုတ်ကဲ့ပါ။အီးမေးလ်သတင်းလွှာပို့ပေးလိုက်ပါပြီ။နေ့စဉ်အီးမေးလ်သတင်းလွှာရရှိမယ်လို့ယူဆပါတယ်ရှင်။ရှင်တယောက်ကတော့ VOA ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်ကျမတို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တွေကိုထုတ်လွှင့်ပေးပါရစေ။ဒါ့ထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရစေနော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
ကိုစိတ်နှပြချမ်းသာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးရေးလာတဲ့တကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေဘီအိုရဲ့တည်နေတဲ့သတင်းဆောင်ပါတုဒ္ဒဘောင်းဆောင်တဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမလို့ကျင်းနဲ့အားရကျေးဇူးတင်ရကြောင်းကိုအထူးပြောချင်တာပါတိတ်ပန်တဲ့နီးပညာတုဒ္ဒမှုဟာမယုံနိုင်စရာကောင်းသလို ဆက်သွေးနီးပညာတိုးတက်မှုကလည်းအမှန်မှန်ပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆောင်ကြံကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ညာရီနဲ့မှတ်ညာကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျင်းနဲ့ဆရာကောင်းပါလဲကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်းပြောခဲ့တဲ့ဇာကူကိုခုတည်းကနားနေလို့မှာပဲဘာလဲဆိုတော့ခင် တိုင်းယူနာသည်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စပါ
ဟုတ်ကဲ့ပါသောရရှင်ဦးလာထွန်းကတွေးမိတိုင်းယူနာသည်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ကိုပိုင်မြင်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်သရရှင်ဒီအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါသေးတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဒေးရနေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ဒီထုတ်လွှင့်ချက်တွေကို YouTube Facebook စတဲ့ဒီလူမှု community မှာတိုက်ရိုက်နားဆင်နေတယ်လို့နားဆင်နိုင်တယ်လို့ပြန်ပြီးတော့လည်းအဲ့မှာဒီထုတ်လွှင့်ပြီးသမျှကိုပြန်တင်ဆက်ထားပါတယ်ပြန်ပြီးတော့ကြည့်ရှုလို့ရပါတယ် View မြန်မာဝိုင်းရဲ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေပြီးတော့9နိုင်အထိထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့နောက်ထပ်အစီအစဉ်တစ်ခုကိုတင်ဆက်ပေးမှာပါ တရုတ်မြန်မာနယ်စပ်ကတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုတရုတ်အစိုးရကနေပြီးတော့တိုက်ရိုက်ကင်တွယ်ဖမ်းဆီးတာတွေလုပ်နေပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းချက်မှတ်စုမှာဒီအကြောင်းကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာယူဆကြည့်ပါ
ဒီဒီဘက်မှာတော့ ISP Explainer အမှတ်ချက်မှာဖော်ပြထားတဲ့အကြောင်းအရာတွေက Cyber ကြံပြုတ်မှုတွေနဲ့ Online လောင်းကစားရာဇဝတ်ကိုင်းတွေနဲ့ဆက်ဆက်သူတွေပေါ်ဘေကျင်းအစိုးရကိုယ်တိုင်ကင်တွယ်နေတဲ့လူဖမ်းပွဲကိုတင်ပြသွားပါမယ်တရုတ်မြန်မာနယ်စပ်ကတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုဘေကျင်းအစိုးရကတိုက်ရိုက်ကင်တွယ်ဖမ်းဆီးနေပါတယ်ဖမ်းဆီးခံရသူတွေထဲမှာနာမည်ကျော်ကိုးကံတထေးတွေလည်းပါဝင်လာပါတယ်ဒါအပြင်ဝါအဖွဲ့ UWSA ဥက္ကဋ္ဌနဲ့နေဆက်သူတွေကိုပါအလို့ရှိစီရင်သွင်းပြီးဖမ်းဝရန်ထုတ်ခဲ့ပါတယ်။၃လအတွင်းလူပေါင်း4690ဦးတက်မနေကိုတရုတ်နိုင်ငံပိုင်လွှဲပြောင်းပေးပြီးဖြစ်ပါတယ်။ဒါနဲ့တင်မလုံလောက်ပဲခေါင်းဆောင်ပိုင်းနဲ့လုပ်ငန်းရှင်တွေကိုပါသူတို့ကိုယ်တိုင်ဖမ်းဆီးလာခဲ့တာပါ။အားလုံးဟာစိုက်ဘာကြံပြစ်မှုတွေအပြင်အွန်လိုင်းလိမ်လည်မှုရာဇဝတ်ကိုင်းတွေနဲ့ပတ်သက်နေကြပါတယ်။ဘေကျင်းအစိုးရကိုယ်တိုင်ဖမ်းဆီးလာမှုအပေါ်စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဖန်ခံရတဲ့ကိုကံတထေတွေထဲမှာဖူလီလိုက်အင်ပါယာရဲ့ခေါင်းကိုင်တထေကြီးဦးမောင်မောင်လည်းပါခဲ့ပါတယ်။တရုတ်နိုင်ငံလင်းချန်းခိုင်ကျင်းခန့်မှလုပ်တဲ့အခမ်းအနားတစ်ခုကိုဖိတ်ပြီးဖမ်းလိုက်တာပါ။ဦးမောင်မောင်နဲ့အတူအခြားကိုကံလုပ်ငန်းရှင်10ဦးလည်းဖမ်းခံခဲ့ရပါတယ်။တရုတ်နိုင်ငံရဲ့စီးမြင်ဥပဒေတွေကိုချိုးဖောက်လို့ဖမ်းနေဆိုပြီးတရုတ်ရဲတပ်ဖွဲ့ကပြောပါတယ်။ဥပဒေနဲ့အညီချုံနောက်ထားတယ်လို့လည်းစစ်ကောင်စီကောင်စစ်ဝင်ရုံးကိုပြောခဲ့ပါသေးတယ်။ဒါပေမဲ့သူတို့ကိုဘယ်နေရာမှာချုံနောက်ထားတယ်ဆိုတာကိုအခုထိဘယ်သူမှမသိရသေးပါဘူး။ဘေကျင်းစစ်ကြောရေးစခန်းစီပို့လိုက်ပြီလို့တော့တရင်းချိုးကဖော်ပြကြပါတယ်။ဖူလီလိုက်အင်ပါယာရဲ့ကျယ်ပြန့်မှုကမြန်မာနိုင်ငံနဲ့မကတရုတ်နိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံအထိရှိပါတယ်။ဖူလီလိုက်ဟာလောက်ကင်မှာအခြေစိုက်ပြီးလုံငန်းပေါင်း36ခုတက်မနေလောက်ကိုင်းနေပါတယ်။ဝန်ထမ်းပေါင်း1000ကျော်နဲ့လဲပတ်နေပြီးလုပ်ငန်းအမျိုးအစားဆောင်နေပါတယ်။ခရီးသွားလာရေးကစလို့အိမ်ချမ်းမြေ၊ဟိုတယ်လုပ်ငန်းနဲ့ရုပ်တံဖျော်ဖြေရေးတွေအထိလောက်ကိုင်းပါတယ်။လောက်ကိုင်းကိုကန့်ကဘာတဲ့စီမံကိန်းနဲ့မန္တလေးရေတံခွန်တောင်မြို့ပြစီမံကိန်းတွေကနာမည်ကျော်ပါတယ်။အဲဒီစီမံကိန်းတစ်ခုရဲ့တန်ကြေးတဲ့အမေရိကန်ဒေါ်လာ1ဘီလီယံနီးပါးရှိပါတယ်။ကုမ္ပဏီကို1992ခုနှစ်ကလေးကတည်ထောင်လာပြီးအစိုးရဆက်ဆက်နဲ့ရင်းနှီးခဲ့ပါတယ်။အာဏာသိမ်းအလွန်ကာလတွေမှာလည်းစစ်ကောင်စီနဲ့ပလဲနံပါတ်တင်နေတဲ့ကိုကန့်လုပ်ငန်းစုတစ်ခုပါပဲ
။ VOA American တရဲ့ဒရင်းမန်ဒရင်းမြန်တွေကို Telegram လို့မကရစာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ကိုချိတ်ဆက်ရပါရှင်
။ VOA မြန်မာပိုင်းကတရင်းလာနေမနေ့ကအစီအစဉ်ကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီမနေ့ဖို့နောက်ဆုံးအပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ကဘာတော်ကအထူးကြီးကြားသတင်းလေးတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒီကဘာတော်ကအထူးကြီးကြားသတင်းတွေကိုကြည့်အောင်ပါ။ဒိမတ်နိုင်ငံမှာရှိတဲ့ Legoland ကစားကွင်းကြီးတဲမှာတော့ Halloween တစ်စီကြီးပွဲတော်ကိုရာသီအမီကြောက်စရာရုပ်တွေကို Lego တုံးတွေနဲ့ဖန်တီးပြသထားပါတယ်။ Mexico နိုင်ငံ Mexico City မြို့တော်မှာတော့အယိုးကြောက်တွေလိုမျိုးဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစီတန်းလှည့်လည်ခဲ့ကြပါတယ်။ဒီလိုမျိုးကမ္ဘာထလွားကအထူးခြားခြားသတင်းတွေကိုတော့ကိုကြီးညာနဲ့မခင်ဖြူလေးတို့ပြောပြပြောပါမယ်။ရှုစားကြည့်ပါ။
ဒိမဲနိုင်ငံကလေဟူလန်းကစားကွင်းကြီးထဲမှာတော့ဟောလိုဝင်းတစေကြီးပွဲတော်ရာသီအမီကြောက်စရာအယုပ်တွေကိုလေဟူကျုံးနေနဲ့ဖန်တီးပြသထားပါတယ်။ရွှေဖြုံသီးပင်ကူကျွတ်နဲ့မိုးဝင့်ကြီးတွေကိုလေဟူတုံးတွေအသုံးပြုဖန်တီးထားတာဖြစ်ပြီးတော့ဒီလေဟူတုံးတွေကိုပဲအသုံးပြုပြီးအကြီးဆုံးရွှေဖြုံသီးကြီးတစ်လုံးကိုလည်းဖန်တီးထားပါတယ်။ဒီစံချိန်တင်ရွှေဖြုံသီးကြီးဟာဆိုရင်ဖြင့်အကျယ် 8.2 ပေအမြင့် 4.9 ပေနဲ့ဒု 6.9 ပေရှိပါတယ်။အချင်းအားဖြင့်သတင်းပတ်သုံးပတ်ကြာလေဂိုတုံးတသိန်းလောက်ကိုသုံးပြီးတော့ဖန်တီးထားတာပါ lay out the battery in a through go by shipping on the way you do go pandina biro a good up where go Halloween yadi consone no bala nga ya ni teaching about my preparation
Mexico nine Mexico City Muroma bigger bag a yoga will listen to it Luthang Mao Mia Zwa Sitan Lhe Lhe Gheja Baare. Kwe Lundu Mia Ni Athei Mea Pueiro Aphe Jinpa Ra Aphe Bhi. Mexico Nanyan Ga Athein Shaare Ayo Jao Pong La Katrina Pongzhan Wissin Jara Ba. Kwe Lundu Aja Re Miwa Sui Miu Tenghe Jinwe Go Aume Dari Ya Re Ani Ne. Jinpa Re Di Pue Ha. Spain Koloni Athei Mea Dain Ngin Ga Yin Jinhu Tukhu Phe Baare. La Katrina Ayo Jao Pongzhan Ga Ro Anup Jinya Shin. Hose Guadala Pasoda Ga Phani Ghe Ra Ba. Noi Mala Nanyan Ni Ma Cha Yao Me. ကွယ်လွန်သူများနေအထိမ့်မဲ့ပွဲတွေဟာဒေသခံဌာနီတိုင်းဒေသတွေရဲ့ယဉ်ကျေးမှုနဲ့စပိန်ရိုးရာတွေပေါင်းစပ်ထားတာဖြစ်ပြီးစပိန်စကားပြောနိုင်ငံတွေဖြစ်တဲ့မက္ဆီကိုဂွတီမာလာပီရူဘိုလီးဗီးယားနဲ့အီကွေဒေါ်နိုင်ငံတွေမှာဆင်နွှဲကြပါတယ်ခင်ဗျာ
မက္ဆီကိုနိုင်ငံမက္ဆီကိုစီးတီးကပြတိုက်တစ်ခုမှာတော့လူနဲ့ခွေးတွေအတူတူလူပညာခံစားနိုင်မှုပြပွဲတစ်ခုပြသထားပါတယ်
တမယူပြတဲ့ကစူဆောင်းထားတဲ့မော်ဒန်လူပညာလက်ရာတွေခင်းချင်းပြသထားတဲ့ဒီပွဲကိုလူသားတွေနဲ့အတူခွေးတွေပါခန်းစားနိုင်အောင်ဖန်တီးထားတာပါဒီပြပွဲဟာခွေးကိုဘယ်နေရာသွားသွားခေါ်သွားကြင်ကြတဲ့ခွေးပိုင်ရှင်တွေနဲ့သူတို့ရဲ့ခွေးတွေအကြားမေတ္တာတန်ရုံးစင်တွေကိုပိုးပြီးတိုးပွားလာစေဖို့ရည်ရွယ်ပါတယ်ရှင်အစ်ရေးပါလက်စတိုင်းပြည်ပခတ်ကိုငင်းငင်းငန်းငန်းဖြည့်ရှင်းဖို့တောင်းဆိုတဲ
်ပင့်ကူလူသားလို့လူသိများတဲ့အလိန်ရောဘတ်ဟာအမြင့်မီတာ220ရှိတဲ့ဟက်ကလာမျောစင်ကိုတွေ့တက်ပြခဲ့ပြီးအချိန်2နာရီကြာခဲ့ပါတယ်။ Israel Palestine ပြည်ပခါမှာဘယ်ဘက်ကမှမလိုက်ဘဲရေရှည်ခံတဲ့ငြိမ်းချမ်းရဖို့အတွက်ဇပွဲဝိုင်းမှာထိုင်ပြီးဆွေးနွေးအဖြေရှာကြဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။မဆွေးနွေးဘူးဆိုရင်တော့တတိယကမ္ဘာစစ်ဖြစ်ခံနေပြီလို့လည်းပြောဆိုသွားပါတယ်ခင်ဗျာ။
မက်ထရီမြို့မှာပြီးခဲ့တဲ့သတင်းပတ်ကသူ့အုပ်ကြီးမြို့လေကောင်ကလမ်းတွေကိုဖျက်ဆီးချီတက်ခဲ့ကြပါရယ်လမ်းမပေါ်မှာကားတွေအစားသူ့အုပ်ကြီးကိုတွေ့ခဲ့ရတာဖြစ်ပြီးတော့ဒီသူတွေဟာနှစ်စဉ်စောင်းခိုတဲ့အနေနဲ့စပိန်နိုင်ငံတောင်ပိုင်းကမြက်ခင်းတွေစီချီတက်ကြတာပါ1994ခုနှစ်ကတည်းကစပိန်ပါလီမန်ကအသိအမှတ်ပြုပေးခဲ့တာဖြစ်ပြီးအဲ့ဒီနေ့မှာရိုးရာအတိုင်းဝစ်ဆင်ထားတဲ့သူထိန်တွေဟာသူတွေကိုရှေးရခင်လမ်းကြောင်းအတိုင်းခေါ်သွားကြတာဖြစ်ပါရယ်ရှင်
တင်ရနေမနပိုင်းစီစစ်တွေဒီမှာအဆုံးသတ်ပါပြီ VOA ကနေပြီးတော့ထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရောအပတ်စဉ်ကဏ္ဍတွေကိုပါ VOA website မှာစာသတ်နဲ့ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့နောက်ဆုံးကျွန်တော်ဒီကြန့်ရှိနေတဲ့အခြေအနေမှာသတင်းချင်းချုပ်ကိုတင်ဆက်ပေးပါမယ်ဂါဇာစစ်ပွဲဟာဒုတိယဆင့်ကိုဝင်ရောက်သွားပြီးဖြစ်ပြီးတော့စစ်ကကြာရှည်ခက်ခဲလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကစနေနေ့ညကဒီတနင်္ဂနွေလုံးကိုပြောတဲ့မိခွန်းထဲမှာပြောကြားသွားပါတယ်ကြီးကြီးလေးတိုက်ပွဲအလုံးကိုအစ္စရေးကတိုးချဲ့လိုက်ပြီးတော့ခြေပြားနဲ့မြေပြင်ထိုးစစ်မလာမြင်မှာတိုက်ခိုက်မှုတွေကပိုပြီးတော့ပြင်းထန်လာတယ်ဆိုပြီးတော့သူကသတိပေးထားပါတယ်။စစ်ပြီးသွားတဲ့အခါမှာတော့နိုင်ငံနှစ်နိုင်ငံတီထောင်ဖြစ်ရှိရေးသဘောတူညီချက်ရရှိအောင်အားထုတ်ကြဖို့တော့အမေရိကန်သမ္မတဂျူးဘိုင်ဒန်ကဒီအစ္စရေးနဲ့အာရဗ်ခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်။အစ္စရေးကိုဟားမတ်ကတိုက်ခိုက်ဖို့တရက်လိုအောက်တိုဘာလ6ရက်နေ့အချိန်အတိုင်းပြန်သွားဖို့ကတော့မဖြစ်နိုင်တော့ပါဘူးလို့သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့အပတ်ကဒီအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးနဲ့တယ်လီဖုန်းကနေပြီးတော့စကားပြောခဲ့စဉ်တုန်းကလည်းဒီသဘောထားကိုပဲသမ္မတဘိုင်ဒန်ကပြောခဲ့ဆိုခဲ့တယ်ဆိုပြီးတော့အင်ပီရောကနေပြီးတော့ပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံထူထောင်အပြန်အလှန်အသိအမှတ်ပြုရေးဟာအရင်ဟိုးတုံးတွေကညီညာရေးဆွေးနွေးပွဲတွေမှာကြိုးစားခဲ့ကြတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။အခုတော့ဒီကနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။VOA မြန်မာပိုင်းရဲ့ဒီမနက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပါတယ်ကျွန်တော်ဒီမနက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပါတယ်အော်တိုကလာ30ဒီတနေ့ညနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုလှိုင်းတိုမီတာ3249နဲ့လှိုင်းလိုက်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြည့်ရှုရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်သားညဦးပါ